ဆယ်စုနှစ်သုံးခုနီးပါးလောက်တည်တံ့ချမှတ်ခံထားရတဲ့အမေရိကန်အမျိုးသားတဦးဟာအခုမှအပြစ်မရှိဘူးဆိုပြီးတော့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။လူဝီစီယားနာပြည်နယ်မှာထောင်နဲ့အရှိကြဆုံးချခံရသူအကျဉ်းသား Glenn Ford ဟာနောက်ဆုံးရရှိတဲ့သက်သေတွေအရသူ့ကိုပြစ်ဒဏ်ချမှတ်ထားတဲ့လူသတ်မှုမှာအပြစ်မရှိတဲ့အကြောင်းတွေ့ခဲ့ရတာပါ။သူ့ကိုကာယကံမြောက်ကျူးလွန်တဲ့လူသတ်မှုနဲ့တည်တံ့ချမှတ်ထားတာကိုခြံလှပ်ပေးဖို့အစိုးရရှိနေတွေကတင်ပြခဲ့ပြီးတဲ့နောက်ဒီအသက်64နှစ်အရွယ် Ford ကိုShreveport မြို့ကဒီတရားသူကြီးကပြန်လွတ်ပေးဖို့အမိန့်ချမှတ်လိုက်တာဖြစ်ပါတယ်။လူမဲတူဖြစ်တဲ့ Ford ကိုအဲ့ဒီမြို့ကယန္တနာဆိုင်ရှင်ကိုတက်ဖြတ်ဆိုင်ရှင်တူကိုတက်ဖြတ်မှုနဲ့1983ခုနှစ်ကလူပြူဂျူရီလူကြီးတွေကနေပြီးတော့တည်တံ့အမိန့်ချမှတ်ခဲ့တာပါ။ Ford ဟာ Rosamond လို့ခေါ်တဲ့ဒီယန္တနာဆိုင်ရှင်ရဲ့ချက်မှာပုံမှန်ချန်ရှင်းပေးနေတဲ့သူဖြစ်ပါတယ်။ဒါပေမဲ့နောက်ဆုံးရရှိတဲ့သက်သေတွေအရ Ford ဟာRosamond ရဲ့တိတ်ဆုံးမှုမှာပါဝင်ပတ်သက်ခြင်းမရှိတဲ့အကြောင်းသူ့ရဲ့ရှေ့နေတွေကပြောပါတယ်။အန်ဂိုလာမြို့လူဝီစီယားနာပြည်နယ်အချင်းထောင်ကနေပြန်ထွက်လာချိန်မှာတော့ Ford ကအခုလိုလွတ်မြောက်လာတဲ့အတွက်ဝမ်းသာတဲ့အကြောင်းပြောပါတယ်။သူမကျူးလွန်ခဲ့တဲ့အဖြစ်တစ်ခုအတွက်သူ့ကိုနှစ်ပေါင်း30လောက်ထောက်ချခဲ့တဲ့အတွက်ဒီလိုမားယွန်းစွာအမိန့်ချခဲ့တဲ့သူတွေကိုမကျင့်တတ်ဘူးလို့လည်းသူကပြောပါတယ်။ထောက်ချခံခဲ့ရချိန်ကသူ့ရဲ့သားတွေဟာအသက်ငယ်တဲ့ကလေးတွေဖြစ်ခဲ့ပြီးတော့အခုချိန်မှာတော့သူ့ရဲ့ကိုယ်ပိုင်မိသားစုတွေကလေးငယ်တွေနဲ့တောင်ဖြစ်နေကြပြီလို့လည်း Ford ကပြောပါတယ်ရှင်။